ရွေးကောက်ပွဲရလာပေါ်နိုင်ငံတကာမှာရောက်နေကြတဲ့မြန်မာတွေရဲ့အမြင်ကိုနားဆင်ရမှာပါ။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မြန်မာအစိုးရကိုယ်စားလှယ်ရုံးမှာNLD ပါတီအတွက်မဲပေးခဲ့သူမတ်ဝူဝေနိုင်ကတော့အခုလက်ရှိအချိန်ထိမဲရလာတွေကိုအားရကျေနပ်မိတယ်လို့ဆိုပါတယ်
။အခုဒီနေ့အတွက်ကတော့အားရကျေနပ်မှုရှိပါတယ်လို့ပြောလို့ရပါတယ်။ဘာလို့လဲဆိုတော့တမျိုးနဲ့တမျိုးနဲ့နောက်တစ်ခါတခြားဒေတာတွေကနေတော့ထွက်လာတဲ့မဲရ NLD ကမဲရအပြတ်အသတ်ဖြစ်နေတဲ့အခါကျတော့အခုမဲရတမျိုးပေါ့နော်အဲ့အချိန်ထိကတော့အရင်ရင်အားရပါတယ
်။လန်ဒန်မြို့မှာနေထိုင်တဲ့ကိုဇော်ဝင်းလက်ကတော့အခုလို NLD ပါတီအနိုင်ရတာဟာပြည်တင်ရောက်မြန်မာနိုင်ငံသားတွေပေးလိုက်တဲ့မဲတွေလည်းပါဝင်တယ်လို့ဆိုပါတယ
်ကျွန်တော်2020ရွေးကောက်ပွဲတုန်းကဆိုရင်ကျွန်တော်ဒီ UK မှာပေါ့နော်ကျွန်တော်အပါဝင်ပေါ့ဘယ်သူမှလည်းမဲတောင်းမပေးကြပါဘူးဟိုအဲ့တုန်းက NLD မပါတာပေါ့နော်အဓိကဒီတစ်ခါကတော့ NLD ပါတယ်ဆိုတော့ဒီမှာရှိတဲ့မြန်မာတွေအားလုံးမြန်မာတော်များများပေါ့နော်စိတ်ဝင်စားနေအသွားပြီးမဲပေးကြပါတယ်ကျွန်တော်ဒီလောက်အားလုံးမဲလိုက်တော့လေအားလုံးက NLD ပဲမဲပေးကြတာများပါတယ်
စင်ကာပူနိုင်ငံကမတ်မေဂျော်စွန်းညွန်းကတော့2015ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးသူ့အမြင်ကိုပြောလာပါတယ်
။ဟိုကကြိုတင်မဲ့ရောလှုပ်ရှားမှုတွေရောအများကြီးအကျိုးပြုသွားတယ်လို့သူမြင်မိတယ်။နောက်တစ်ချက်က NLD ဒီလိုမျိုးအပြတ်တက်နိုင်တော့တဲ့အတွက်အားလုံးကမဖြစ်မနေအားပြရမယ်ဆိုတဲ့အသိစိတ်တစ်ခုတည်းရှိနေအောင်လက်ရန်ကိုကျေးဇူးလက်တင်ပြီးပုံလဲယူနေဒီ NLD ရဲ့ဒီလိုမျိုးအောင်မြင်မှုဒီပြည်သူတရေလုံးရဲ့အောင်မြင်မှုလို့ခံယူပြီးအချင်းဆောက်ပြီးတော့ဒါအချင်းပြောင်းလဲသွားလိမ့်မယ်သူတို့မြင်ပြီ
NLD ပါတီကနေရာအများစုမှာမဲအနိုင်ရနေတာကိုအားရကျေနပ်ပေမဲ့စိုးရိမ်မှုကတော့ရှိနေသေးပါလို့ဆိုလာသူကအမေရိကန်အရှေ့ဘက်ဂျန်မေရီလန်းပြည်နယ်ကကိုတင်ထွန်းဦးပဲဖြစ်ပါတယ
်အားရကျေနပ်မှုရှိလားဆိုတော့ဒီရင်တစ်သိန်းနဲ့ဆောင်းကြည့်နေရုံပဲပေါ့နော်တကယ်တမ်းကျတော့လေဒီလိုမျိုးဖြစ်လာမယ်ဆိုတာကိုတော့အကုန်လုံးကမျှော်လင့်နေကြတာဆိုတော့ဒီလိုမျိုးဖြစ်လာတာကဝမ်းသာစရာပဲဒါပေမဲ့90ခုနှစ်လောက်အောင်များဖြစ်အောင်မလားဆိုတဲ့ဆင်းရဲဆင်းရဲဘူးဘူးမဖြစ်တော့ရှိတာပေါ့နော
်အလားတူ Los Angeles မြို့မှာမဲပေးခဲ့သူစာရေးဆရာမညိုခက်ကျော်ကလည်းအခုလိုသုံးသပ်ပါတယ
်အာဒီကိစ္စကိုပြောရင်တော့1990ရွေးကောက်ပွဲကာလနဲ့ရှင်ပြီးပြောချင်ပါတယ်1990ကာလဆိုတာကအမတန်အကျက်တဲဆိုင်တဲ့ကာလပါနိုင်ငံရေးအကြောင်းဝေဖန်သုံးသပ်ရင်တော့တို့တိတိပြောနေရတဲ့ခေတ်ထောက်လန်းရေးဆိုတာလည်းနေရာတကာမှာလိုက်တဲ့ခေတ်အဲ့လိုခင်မျိုးမာတောင်မှ NLD ကိုပဲမဲပေးခဲ့ကြတယ်လေပြီးဒီလောက်နိုင်တာတောင်မှအနိုင်ရပါတီကအနာမရခဲ့ဘူးအဲ့တော့2015မှာတော့ပွင့်တဲ့တကားတွေကပွင့်ပြီးတော့ဘယ်တကားတွေကဆက်ပိတ်ကုန်မလဲဒီ90ဆိုပြီးတော့ကြော်နေလို့လေတိတ်တော့စိတ်ချတဲ့အချိန်မျိုးဟုတ်မလားမဟုတ်မလားဒါလည်းတွေးစရာပေါ့နော်ကမ္ဘာပေါ်မှာတော့တိုင်းပြည်တစ်ပြည်ရှိမယ်ဆိုရင်စစ်တပ်ကတော့လိုအပ်တာပါပဲကျမတို့ဗမာပြည်ရဲ့ပြဿနာဗမာစစ်တပ်ကကိုယ့်အချင်းချင်းကိုပြင်ပြီးထောင်းနေတာအဓိကပြဿနာလို့မြင်ပါတယ်တကယ်လို့သူတို့စစ်တပ်စီစီးပွားရေးဆိုလဲငါးပြည်ပဲအုပ်ချုပ်မယ်အခြေခံဥပဒေဆိုလဲငါးပြည်ပဲဆွဲမယ်အစအစအရရငါးပြည်သားဆိုတဲ့စိတ်ဓာတ်မျိုးမထားပဲနဲ့ကိုယ့်တိုင်းပြည်ကိုကာကွယ်မယ်ကိုယ့်အလုပ်ကိုလုပ်မယ်စစ်တပ်နေရာကိုဂုံယူဝေကြွားစွာနဲ့မှန်မှန်ကန်ကန်နေရာယူနိုင်မယ်ဆိုကျမတို့ဒီတက်မတော်ကိုမချိုးဆိုကြရအကြောင်းမရှိပါ
ရွေးကောက်ပွဲကော်မရှင်ကတော့လာမယ့်နှစ်ပတ်အတွင်းရွေးကောက်ပွဲရလဒ်တွေကိုအပြစ်ဒဏ်ကျင်ညာမယ်လို့ပြောတာပါတယ်ခင်ဗျာ